တူရကီသမရရီဆက်တိုင်အာရဝန်ကိုချက်ပြတ်နဲ့လုတ်ပိုင်권အာနာရီတိုးချက်ပေးမဲ့လူလူဆန္ဒခိုင်ပွဲမှာလက်ရှိအာနာယပါတီကအနိုင်ရသွားကြောင်းအာနာပိုင်နီကတင်းငွေတွေနဲ့နောက်ပိုင်းမှာကြီးညာပါတယ်စုစုပေါင်းမဲအရေးအတွက်69ရာခိုင်နှုန်းကိုရေတွက်ပြီးတဲ့အချိန်မှာတော့ထောက်ခံမှုပေးတဲ့မဲအရေးအတွက်53ရာခိုင်နှုန်းရရှိထားပြီးကန့်ကွက်မဲကတော့49ရာခိုင်နှုန်းအောက်မှာရှိနေတယ်လို့တူရကီသတင်းမီဒီယာတွေမှာဖော်ပြကြပါတယ်အဲဒီလိုဖော်ပြမှုတွေကိုတူရကီရွက်ောက်ပွဲကော်မရှင်ဥက္ကဋ္ဌကအတည်ပြုလိုက်ပြီးတရားဝင်မဲရလတ်တွေကိုတော့အလားမဲ့၁၂ရက်အတွင်းကြီးညာပေးသွားမယ်လို့ပြောပါတယ်။သမရရဲ့လုတ်ပိုင်권အာဏာကိုအကြီးအကျယ်ပြောင်းလဲတိုးချဲ့ပေးမယ်လူထုဆန္ဒခိုင်ဝဲကိုကန့်ကွက်တဲ့သူတွေတဲ့မဲဤကန့်ကွက်တဲ့သူတွေတဲ့မဲဤအတွက်73တိတတ်တမ3သန်းပို့ပြီးထောက်ခံမဲ25သန်းရရှိထားပြီးဖြစ်ကြောင်းသမရအိမ်တော်အပြင်မှာထောက်ခံကြောင်းကြွေးကြော်နေကြသူတွေကိုသမရအာရဝံကပြောကြားခဲ့ပါတယ်။တူရကီနိုင်ငံမှာဆယ်စုနှစ်ပေါင်းများစွာနိုင်ငံရေးမှာစစ်တပ်ကဝင်ရောက်ဆော့ဖက်မှုတွေကိုဒီဆန္ဒခံယူပွဲကနေအဆုံးသတ်ပေးလိုက်ပြီးဖြစ်ကြောင်းသမရအာရဝံကပြောပါတယ်။တိုင်းပြည်သမိုင်းမှာပထမဆုံးအကြိမ်ဖြစ်အုပ်ချုပ်ရေးစနစ်ကိုအရဖက်နိုင်ငံရေးစနစ်နဲ့အညီပြောင်းလဲလိုက်နိုင်ပြီလို့လူထုကိုပြောကြားတဲ့မင်ကွန်းထဲမှာသမရအာရဝံကထပ်သွင်းပြောကြားခဲ့ပါတယ်။ပြောင်းလဲမှုတွေကိုထောက်ခံကြောင်းမဲပေးဆုံးဖြတ်လိုက်တဲ့အတွက်တူရကီလွတ်တော်ဟာအရေးမပါတော့တဲ့သဘောတည်ရောက်သွားပါတယ်။ဝန်ကြီးချုပ်နဲ့အစိုးရဝန်ကြီးအဖွဲ့ကိုဖျက်သိမ်းပြစ်မှာဖြစ်ပြီးဝင်ကြီးတွေကိုလည်းသမရကတိုက်ရိုက်ခံထားမှဖြစ်သလိုအဲ့ဒီဝင်ကြီးတွေဟာလည်းသမရအတွက်ပဲအလုပ်လုပ်ပေးကြမှာဖြစ်ပါတယ်။ဒါအပြင်အထက်တရားရုံးနဲ့ဖွဲ့စည်းပုံဆိုင်ရာတရားရုံးတို့အတွက်တရားသူကြီးတွေခန့်အပ်ရေးမှာလည်းသမရကလုတ်ပိုင်권အာဏာပို့ရှိစေမှာဖြစ်ပါတယ်။